မြန်မာနိုင်ငံမှာတဦးချင်းလိုက်နာပြီးတော့ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ကိုဗစ် -19 ကြောင့်ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းထားနိုင်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက်ကိုဗစ်ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗီဒိန်တမ်မတ်ကြီးဘာဘရာဝုဒ်ဝက်ကပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ပရာဟိတာကူညီပေးနေသူတူကတော့ကာကွယ်ဆေးအ мян ရဖို့အရေးကြီးတယ်လို့ထောက်ပြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျမ်းမာရေးစနစ်ပြိုကျသွားတာဂျမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံရတာဟာစိုးရိမ်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအလို့သဘောဆွေးနွေးပွဲမှာဂျီဒီတမ်မတ်ကြီးကပြောခဲ့တာပါ။မြန်မာပြည်မှာကိုဗစ်ကူးစက်နှုန်းညံ့ညံ့ဆန်းဆန်းပြန့်နှံ့နေပြီးရှိလာမဲ့တရင်းနှပ်အတွင်းလူဦးရေထက်ဝက်လောက်အထိကူးစက်နိုင်တယ်လို့လည်းသူကခမန်းပြောဆိုခဲ့ပါတယ်။ဂျမိုင်းဌာနပြောဝင်ရဒေါက်တာတန်းနိုင်ဆိုကတော့ကျေးလက်မှာအနေများတဲ့မြမလူနေမှုစနစ်ကြောင့်အဲဒီလောက်ပမာဏအထိကူးစက်နိုင်တယ်လို့သူ့အနေနဲ့ခမန်းမထားကြောင်းဆိုပါတယ်။ဒူးတယောက်ချင်းစီကကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုစနစ်တကျလိုက်နာမယ်ဆိုရင်တော့နိုင်ငံတကာတိုင်းဝန်ကခမန်းထားတယ်လို့မဟုတ်ပဲစော့ချနိုင်လိမ့်မယ်လို့ VOA ကပြောပါတယ်
။ဒီထူထပ်တဲ့လူကြအစီအစဉ်မှာတော့ကျွန်တော်ဆီစဉ်ရအောင်ကျတဲ့တဲ့ကူသွားတယ်လို့ရှိနေတယ်။ဒီကျေးပါရဲ့နေရာမှာတော့ဒီလိုလူတွေကကူမှုလို့ဆိုတော့ဒါပေမဲ့ကူဖို့မကူဖို့ဆွဲခါကူးတယောက်ချင်းရဲ့ကာကွယ်ပုံပုံလေးတရားမှုကြီးအောင်တမကြီးအတိတ်တိနဲ့တော့ကာကွယ်လို့ဒီတော့သူ့ကိုကာကွယ်ပြီးထိုးထန့်ပေးတဲ့အချိန်ပါလေဒါကျွန်တော်ကလည်းမဟုတ်ဘူးပေါ့နော်။ဒါမှကျွန်တော်ကဆက်နေတယ်ဆက်နေတယ်မှကုဝန်ကလည်းရပြီးဒီရောကောင်ဆွဲရမှာလို့ပြောတဲ့အချိန်ပေါ့နော်။ဒါကြောင့်ကိုယ်ဝင်တော့မှဒီနေ့ထိုင်နေမဖြစ်သွားနိုင်ဘူး။အဲ့ဒါကိုဆွေးနွေးရတယ်အဲ့ဒီအခါကိုသိနေတယ်ဆိုတော့ခုကကာကွယ်ရမယ်ခုအင်းသားမှရှိတဲ့လူတွေကိုကာကွယ်ဖို့တိုက်တွန်းမယ်ကိုယ်ကလည်းကာကွယ်ရေးထိုးရနေတော့ကိုယ်နဲ့လည်းပေါင်းတယ်ကျွန်တော်ရေးထိုးခံတယ်ပေါ့နော်ယောဂနဲ့ဆက်သက်ပြီးတော့သင်္ကေတနေတဲ့လူတွေနဲ့ဆက်ချက်နေတဲ့လူတွေမှာလည်းဆက်ထားပါမယ်ပေါ့ဒါဆိုရင်တော့ဘူးဖန်တာတော့မဟုတ်ဘူးနေပေါ့နော်ဆက်ဆက်နေတာပေါ့
မေလအစောပိုင်းကကိုဗစ်ကြောင့်တည်ဆုံးသူတရက်ကိုအကြောင်း90ရှိခဲ့ရာကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်း300ကျော်400အထိတက်လာတာပါရောဂါကူးစက်မှုကိုမထိန်းချုပ်နိုင်သေးတဲ့အတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတကာအတိုင်းအဝန်ရဲ့အကူအညီကိုအကြမ်းလေးကငါးပဲတောင်းခံခဲ့ပါသေးတယ်။ဂျမားရေးဌာနကတော့ဒီလူအချင်းချင်းတတ်နိုင်တဲ့ဘက်ကနေလူငွေကြေးပစ္စည်းပညာစသည်ပူးပေါင်းပါဝင်ပေးဖို့ကြေညာချက်ထုတ်ပန်းကြားထားပါတယ်
။အချင်းငယ်ကဘယ်ဘက်ကိုစောင့်မလဲဆိုတာ။အဲဒါအလေးဘက်ကနေများရင်အလေးဘက်ကိုပါမယ်။ပစ္စည်းဘက်ကနေများရင်ပစ္စည်းဘက်ကိုပါမယ်။ကျွန်တော်တို့ဒီဘက်ကပူးပေါင်းနေတာကောင်းနေပြီ။ဘုရားကယောဂါမခံနိုင်ဘူးလေ။ကာဝင်နိုင်မှုအားနည်းနေ၊ကုပေါင်းဆောင်ရွက်မှုအားနည်းနေဆိုရင်တော့ဒီဘက်ကယောဂါဘက်ကအေးတာပေါ့နော်။အဓိကတော့ဒီဘက်ကနေပြီးတော့အလေးအနက်များကျင်လို့လာပါဘူး။ကျွန်တော်တို့ရဲ့ကုပေါင်းဆောင်ရွက်မှုအားနည်းကျွန်တော်တို့ရဲ့နိုင်ငံအားနည်းအားနည်းတယ်လို့ထင်ဆိုင်နိုင်ရပါမယ်လေ။အခုတည်းကဒီလိုဒီတိုင်းတိုင်းတကူတော်နေနေရတာယောဂါကမြေဆက်သွားမှလည်းလူအောင်မှတော့ဘုရားရှင်ရဲ့ဖွယ်တာကျော်ထားပေါ့နော်။
ကျမ ਈ ထဏာကထုတ်ပြန်တဲ့နေ့စဉ်ပြည်စုံလုံးတဲ့တကယ်လက်တွေ့မှာပုံများနိုင်တယ်လို့ကျမ ਈ ပညာရှင်တွေနဲ့ပရိုက်တာကူညီသူတွေကပြောကြပါတယ်။မြန်မာပြည်ကိုဗစ်တရလိုင်းအစမှာတက်ကြီးပိုင်းတည်ဆုံးမှုများခဲ့ပြီးအခုတတိယလိုင်းမှာတော့လူငယ်ပိုင်းတွေပါပါလာတဲ့အတွက်ကာကွယ်ဆေးအချိန်မီထိုးပေးနိုင်ဖို့မျှော်လင့်ကြောင်းရွှေတန်လင်းနာရီကူညီမှုအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ်။
ခုအသေးစိတ်ကြာလာတဲ့အခါမှာတက်ငွေပိုင်းတွေတော်များများပါလာပြီ။ဒီနေ့ဆိုကျွန်တော်ပြရတာ20ဆီ30ဆီ40ဝန်းကျင်နဲ့ဒီလိုမျိုးတွေပါပါလာပြီဆိုတော့ဒီကားကလေးဈေးလုံတော့အမှုအားကတော့အများကြီးလိုလိမ့်မယ်။ဒါပေမဲ့ဒီဥစ္စာကလည်းကျွန်တော်တို့ပုံမှန်ပြီးရှိတဲ့လူကြီးတွေဆိုင်ကိုပြင်သွင်းပြီးတော့ဆိုးပြီးနေဆိုရင်တော့ဒီယောဂကိုစက်နဲ့တော့ကာကွယ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ကိုဗစ်တတိယလိုင်းကကမ္ဘာတော်မှာအချိန်ကောင်းနေသေးဖြစ်လို့ဒီကယောဂပြီးဆုံးမှုကလမ်းဝေးတည်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတတိပေးထားပါတယ်။မြန်မာနိုင်ငံမှာတော့တရားဝင်ထုတ်ပြန်တဲ့စီးရင်ရဆိုရင်းကိုကိုဗစ်ကာယရောဂါကြောင့်သေဆုံးသူစုစုပေါင်း 8,500 ကျော်ရှိပြီဖြစ်ပြီးကူးစက်ခံရသူပေါင်းကတော့ 2,900 ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။